မြန်မာနိုင်ငံမှာစစ်အာဏာရှင်တော်လှန်ရေးအားစုရဲ့မြေပြင်စစ်ရေးအခြေအနေအားကောင်းနေချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဘာမာအက်ဥပဒေပြဋ္ဌာန်းချက်မှာပါဝင်တဲ့ဤပညာအထောက်အပံ့အပါအဝင်လက်နက်မဟုတ်တဲ့ထိရောက်တဲ့အကူအညီတွေကိုအချိန်ကိုက်ပေးနိုင်ဖို့အရေးကြီးကြောင်းမြန်မာအရေးဆောင်ရွက်နေသူတွေကတောင်းဆိုနေကြပါတယ်။ကိုငင်းချန်အေးကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အမေရိကန်ကူညီဖြစ်တဲ့ Burma Act ဥပဒေကိုအတည်ပြုထားပြီးဖြစ်ပေမဲ့အပြည့်ဝအကောင့်ထယ်ဖော်မှုပိုင်းအားနည်းနေလို့မြန်မာအရေးလှုပ်ရှားသူတွေကြအားမလို့အားမရဖြစ်နေကြတာပါ။အမေရိကန်ရဲ့ဒီပညာပတ်မှုတွေအချိန်ကြိုက်လုပ်နိုင်ရင်ပြည်သူလူထုကိုပိုကာဝယ်ပေးနိုင်တယ်လို့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့လူအခွင့်အရေးအတွက်လှုပ်ရှားနေတဲ့ Chain Association of Maryland ရဲ့အမှုဆောင်ညွှန်ကြားမှုဇော်သုံးမှုက VOA ကိုပြောပါတယ်
ဘာမဲ့ကိုကျွန်တော်ကြိုးဆိုတဲ့အတိုင်းပဲတကယ်တကယ်လေးကြီးကြပ်ကြပ်ကူညီပေးဖို့လေအဲ့ဒါလေးကျွန်တော်ဆောင်ဆိုတယ်ဒီ NGG ERO PDF မိပြပိုင်းရောပြီးတော့ non lethal assistance လို့ခေါ်တယ်နည်းနည်းမဟုတ်တဲ့ဒီအကူအညီပေါ့နော်ဥပမာဆိုရင်အခုလေရင်ကတိုက်နေတယ်ကျွန်တော်ဘုံချက်နေအဲ့ဒါဟိုလား early warning တို့မဟုတ် system လို့နော်ပြီးတော့ technical assistance လို့ခေါ်တယ်အဲ့ဒါကမိပြပိုင်းဆိုင်ရာအဲ့ဒါလေးကျွန်တော်ကူညီစစ်ချင်တယ်
အခုတောင်းဆိုတဲ့လက်နက်မဟုတ်တဲ့အကူအညီအမျိုးအစားတွေနဲ့တခြားထောက်ပံ့တွေပေးဖို့ကို Burma Act မှာထည့်သွင်းဖော်ပြထားပြီးဖြစ်ပါတယ်။ဒါပေမဲ့လက်ရှိမြန်မာပြည်အတွက်ပေးနေတဲ့ American အကူအညီကတော့ American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကတဆင့်သမရိုးကြလူသားချင်းစာနာမှုအကူအညီတွေကလွဲလို့တခြားအကူအညီတွေကိုပေးတာမတွေ့ရသေးဘူးလို့မြန်မာရေးစောင့်ကြည့်လေ့လာသူတွေကနှစ်နှစ်ခရဲကအစစ်တစိုက်ထောက်ပြနေကြပါတယ်။မြန်မာနိုင်ငံအတွက် Burma Act ပါဝင်တဲ့2024ခုနှစ် American တာဝန်ရေးလွတ်ပိုင်ခွင့် Act ဥပဒေNDAA ကိုလက်ရှိမှာလွတ်တော်နှစ်ရလုံးကအတည်ပြုထားပြီးလဲဖြစ်ပါတယ်ဇန်နဝါရီ29ရက်ကအမေရိကန်အောက်လွှတ်တော်ရုံးကမှလုတ်တဲ့မြန်မာပြည်ကဘာသာရေးဖိနှိပ်မှုအစီရင်ခံတဲ့ပွဲကိုတက်ရောက်ကြားလာတဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ဒုတိယဥက္ကဋ္ဌ Patrick Davey ကတော့မြန်မာပြည်မှာအကြမ်းဖက်မှုတွေရပ်တန့်မှုက Burma Act ကိုအပြည့်အဝအကောင့်ထယ်ဖော်ဖို့လိုနေတယ်လို့ VOA ကိုပြောပါတယ်
And I think if we fully implement that act, then we
can move to a permanent act. If we fully implement that act, then we can move to a permanent act. If we fully implement that act, then we can move to a permanent act.ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုရပ်တန့်နိုင်ရပါမယ်။ဒါမှသာခရစ်ယာန်တွေတခြားဘာသာဝင်လူနည်းစုတွေနဲ့ရိုဟင်ဂျာတွေဟာလူအဖွဲ့အစည်းတွေမှာအလုံးစုံပြန်လည်ပေါင်းစည်းနိုင်မှာပါ။ဘာမအဲ့ကိုအပြည့်အဝအကောင့်ထည်ပေါ်နိုင်ခဲ့ရင်မြန်မာနိုင်ငံမှာအခုဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေအဆုံးသတ်စေမှာဖြစ်ပြီးမြန်မာနိုင်ငံကိုလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံတော်စီပြန်လည်ဦးတည်စေမယ်လို့ညွှန်လင့်ပါတယ်။ဒီလိုဖြစ်နိုင်ဖို့ကျွန်တော်တို့အားလုံးလုံးစောတောင်းဆိုနေကြပါလေ
အဲ့ဒီအောက်လွတ်တော်ကမြန်မာပြည်ဘာသာရေးဖိနှိပ်မှုအစီရင်ခံတင်ပြတဲ့ပွဲမှာအဖွဲ့မှတ်ချက်စကားပြောခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန့်ကတော့ကမ္ဘာနိုင်ငံတိုင်းကအကျိုးစီးပွားအကုန်ထည့်သွင်းတွက်ချက်ရလို့ကိုလိုတာတော့အပြည့်အဝမရနိုင်ဘူးလို့ VOA ကမှတ်ချက်ပြုပါတယ်
တကယ်တမ်းကျတော့အခါကျတော့မြန်မာနိုင်ငံကြီးကအလို့တိတဲ့အတိုင်းပဲမြန်မာနိုင်ငံကြီးကမြန်မာနိုင်ငံကကုပ္ပီတွေနဲ့အင်အားနဲ့ပဲကိုသွားနေပြီးတော့အခုရှိနေတဲ့ဥပဒေအရပြဋ္ဌာန်းချက်ကြီးကတကယ်တော့ထိရောက်ထိုက်တန်တဲ့ကူညီထောက်ပံ့မှုရနိုင်ရနေသေးရတယ်လို့တော့ပြောလို့တော့မရနိုင်သေးတဲ့အနေအထားမျိုးမှာရှိတယ်။ဒါမှမဟုတ်တကယ်တမ်းကျတော့နိုင်ငံအသီးသီးကဒီမိမိတို့ရဲ့ဆိုင်ရာကျူးစီးပွားတွေအပေါ်မှာမူတည်ပြီးတော့ထဲတွင်းတွက်ချက်ရတာလည်းရှိတဲ့အတွက်ကြောင့်မလို့ကို့မှာရှိတဲ့လိုအပ်ချက်တိုင်းတော့အပြည့်အစုံရလိမ့်မယ်ဆိုတော့မှန်းဆလို့တော့မရဘူး။ဒါမှမဟုတ်ယဉ်ကျေးတဲ့ကမ္ဘာလူအဖွဲ့အစည်းအနေနဲ့ဆိုရင်မြန်မာနိုင်ငံမှာဒီနေ့ရင်ဆိုင်နေရတဲ့အနေအထားမျိုးဝိုင်းဝန်းပြီးတော့ကြော်လွှားပိုးဖို့ရလိုအပ်တယ်ဆိုတာမျိုးကိုတော့အတိပင်းနိုင်တယ်။အဲ့ဒီကနေပြီးတော့တိုးတက်မှုဖြစ်ထွန်းမှုတွေရလိမ့်မယ်လို့တော့မျှော်လင့်ပါတယ်
။ American အောက်လွှတ်တော်နိုင်ငံသားကြီးရဲ့ဆက်ကော်မတီဥက္ကဋ္ဌ Chris Smith ကိုဗမာအနေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေ VOA ကမေးမြန်းရမှာတော့ကူညီပေးနောက်ဆက်တွဲဆောင်ရွက်ဖို့လိုတယ်လို့ပြန်လည်ဖြေကြပါတယ
်ကျွန်တော်တို့ပထမဆုံးမြမအရေးကြားနာပွဲကို2010ခုနှစ်ကလေးကလုပ်ခဲ့တာပါဒေါန်ဆန်းစုကြည်နဲ့ပတ်သက်တဲ့ကိစ္စရပ်တွေနဲ့မြမအရေးစိုးရင်ချက်တွေကိုကျွန်တော်တို့နှစ်ပေါင်းများစွာထုတ်ဖော်တောင်းဆိုခဲ့ပါတယ်ကျွန်တော်အနေနဲ့ဒီနေ့ပွဲကသတင်းချက်လက်တွေကိုသိချင်ပါတယ်ကျွန်တော်ရဲ့ရုံးဖွဲ့ကဒီတွေ့ဆုံမှုမှာတင်ပြသမျှကိုစုပြီးတော့မှတ်တမ်းတင်ပါတယ်ကျွန်တော်တို့ရှိသမျှကိုနောက်ဆက်တွဲအရေးယူဆောင်ရွက်မှာပါကျွန်တော်ကွန်ဂရက်လွှတ်တော်မှာ44နှစ်ရှိနေပါပြီအဲ့ဒီအတွေ့အကြုံအရပြောရရင်အဓိကကြတာကနောက်ဆက်တွဲဆောင်ရွက်ဖို့ပါပဲ
သူ့အနေနဲ့မြမအရေးလွှတ်တော်ကျမ်းစာဝယ်တည်းရလောက်ဆောင်ဖို့လဲစီစဉ်နေတယ်လို့ကွန်ဂရက်လွှတ်တော်နိုင်ငံသားကြီးရဆက်ကော်မတီဥက္ကဋ္ဌ Chris Smith ကဒီလိုပြောပါတယ်ဒါပေမဲ့မြမအရေးလှုပ်ရှားသူတွေကတော့နိုင်ငံတကာအကူအညီအထူးဖြင့် American လိုအင်အားကြီးနိုင်ငံရဲ့ဤပညာအကူအညီတွေကအချိန်ကိုက်နဲ့အချိန်မီပေးနိုင်ရင်ဒီမိုကရေစီလှရှားမှုကိုအထောက်ပံ့ဖြစ်မှာဖြစ်တယ်လို့ဒ Kripka Twinga Mima Ludu Yet Tetugu Ketinema Chichang Taupia Downsoni Jawa.